ကျောင်းသူလေးတယောက်ကိုအိန္ဒိယနိုင်ငံညူးဒေလီမြို့ကဘတ်စကားတစ်စီးပေါ်မှာအုပ်စုလိုက်အရမတ်ပြုကျင့်ခဲ့တယ်လို့ဆွဆွဲခံထားရသူတွေကတယောက်ဟာအချင်းထောင်တွင်းမှာမိမိကိုမိမိအဆုံးစီရင်သွားတယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်။ရမ်ဆင်ဆိုသူဟာသူ့ရဲ့အဝတ်အစားတွေကိုအသုံးပြုပြီးတနင်္လာနေ့မနေ့ပိုင်းမှာဆွဲကြိုးချတက်တည်သွားတာဖြစ်တယ်လို့တီဟာအချင်းထောင်တာဝန်ရှိသူတွေကပြောပါတယ်။ထောင်တွင်းမှာကိုကိုကိုတက်တည်သွားတယ်ဆိုတဲ့ဖြစ်ရပ်ဟာလုံခြုံရေးပေါ့ဆမှုကြောင့်ဖြစ်ရတာဖြစ်ကြောင်းဒီကိစ္စကိုအာဏာပိုင်တွေအနေနဲ့စုံစမ်းစစ်ဆေးနေကြောင်းပြည်ရေးဝင်ကြီးဆူရှိကူမာရှင်ဒီကပြောပါတယ်။ဆင်းရဲ့ရှင်းနေနဲ့သူ့ရဲ့မိဘတွေကဆင်းဟာအသက်ခံရတာဖြစ်တယ်လို့ပြောပါတယ်။ဆင်းမှာအရင်ကတည်းကရထားတဲ့လက်ကဒဏ်ရာကြောင့်ကျိုးဆွဲချဖို့လှုပ်ဆောင်နေဆိုတာမဖြစ်နိုင်ဘူးလို့ပြောပါတယ်။ဆင်းရဲ့ဖခင်ဖြစ်သူကလည်းသူ့သားဟာထောင်တွင်းမှာသူ့ကိုတတ်မယ်လို့တခြားအကျဉ်းသားတွေကထပ်တလဲလဲချင်းချောက်တာကိုခံနေခဲ့ရပြီးအဓမ္မလိန်စော်ကားတာလည်းကြုံခဲ့ရတယ်လို့သူ့ကိုပြောပြတယ်ဆိုပြီးပြောပါတယ်။ဆင်းဟာဒီဇင်မာလအတွင်း23နှစ်အရွယ်ကျောင်းသူကလေးကိုနှစ်နာရီတိုင်းဝိုင်းဝန်းပြီးတော့အဓမ္မပြုကျင့်ခဲ့တဲ့ဘတ်စကားကိုမောင်းနှင်ပေးခဲ့သူလို့ဆွဆွဲခံထားရတယ်လို့အဓမ္မပြုကျင့်ခဲ့တဲ့9ဦးပါအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တယ်လို့လည်းအာဏာပိုင်တွေကဆွဆွဲထားပါတယ်။အဓမ္မပြုကျင့်ပြီးတဲ့နောက်မင်းကလေးကိုလမ်းဘေးမှာပြစ်မချခင်တန်တုံနဲ့ရိုက်နှက်ခဲ့ကြပါသေးတယ်။မင်းကလေးဟာရရှိထားတဲ့ခန္ဓာကိုယ်တွင်ဒဏ်ရာတွေနဲ့သတင်းနှစ်ပတ်ကြာမှာတေဆုံးသွားခဲ့ပါတယ်ခင်ဗျာ။